2019年9月20日に日本で初めて新型コロナウイルスの感染が確認されました。2019年9月20日に日本で初めて新型コロナウイルスの感染が確認されました。2019年9月20日に日本で初めて新型コロナウイルスの感染が確認されました。2019年9月20日に日本で初めて新型コロナウイルスの感染が確認されました。2019年9月20日に日本で初めて新型コロナウイルスの感染が確認されました。2019年9月20日に日本で初めて新型コロナウイルスの感染が確認されました。2019年9月20日に日本で初めて新型コロナウイルスの感染が確認されました。2019年9月20日に日本で初めて新型コロナウイルスの感染が確認されました。2019年9月20日に日本で初めて新型コロナウイルスの感染が確認されました。2019年9月20日に日本で初めて新型コロナウイルスの感染が確認されました。2019年9月20日に日本で初めて新型コロナウイルスの感染が確認されました。2019年9月20日に日本で初めて新型コロナウイルスの感染 အမျိုးသားညီညွတ်ရေးအစိုးရအဓိကတမခုနှစ်ရာခိုင်နှုန်းကနေအများဆုံး800ခိုင်နှုန်းအထိတက်ခဲ့ဖို့ပေမဲ့2017ခုနှစ်နောက်ပိုင်းမှာတော့ကမ္ဘာရေနံစည်းတွေထိုးကျသွားတာကြောင့်တန်းပြည်ရဲ့ GDP ဟာလည်းအနှုတ်လက္ခဏာပြတဲ့အထိကျဆင်းခဲ့ပါတယ်။လက်ရှိနိုင်ဂျီးရီးယားမှာကျုံတွေ့နေရတဲ့စီးပွားရေးကျဆင်းမှုနဲ့အလုပ်လက်မဲ့များပြားလာနေခြင်းဟာအဲ့ဒီရဲ့အကျိုးဆက်တွေလည်းဖြစ်နိုင်ပါတယ်။နိုင်ဂျီးရီးယားဟာတချိန်ကဆီယနာရှင်စနစ်အောက်မှာရှိခဲ့တာကြောင့် အုပ်ချုပ်တဲ့အစိုးရပုံစံချင်းမြန်မာနိုင်ငံနဲ့လည်းအတော်လေးတူညီတဲ့နိုင်ငံဖြစ်ပါတယ်။ဆီယနာသိမ်းပြီးတဲ့နောက်ပိုင်းအရသာအသွင်ဆောင်တဲ့အာနာရှင်အစိုးရကတန်းပြည်ကိုအုပ်ချုပ်ခဲ့တဲ့ပုံစံချင်းလဲတူညီကြပါတယ်။မြန်မာနိုင်ငံမှာဥနေဝင်ဦးဆောင်တဲ့စစ်တပ်က1968ခုနှစ်မှာအာနာသိမ်းခဲ့ပြီး1986ခုနှစ်ဒီမိုကရေစီအရေးတောင်းဆိုဆန္ဒပြကြတဲ့ရှစ်လေးလုံးလူမှုအရေးတော်ဘုံကြ စစ်အာဏာရှင်ဒါမှမဟုတ်စစ်အာဏာရှင်အငွေ့အသက်မကင်းတဲ့အစိုးရတွေလက်အောက်မှာရှိနေခဲ့တယ်လို့ဆိုရင်မှားနိုင်ပါဘူးအလားတူပဲနိုင်ဂျီးရီးယားနိုင်ငံဟာလည်း1966ခုနှစ်ကနေ1996ခုနှစ်အထိစစ်အာဏာရှင်အစိုးရအဆက်ဆက်အောက်မှာရှိနေခဲ့တာပါအနောက်အာဖရိကတိုက်မှာတည်ရှိပြီးအိုပက်အဖွဲ့ဝင်နိုင်ငံလည်းဖြစ်တဲ့နိုင်ဂျီးရီးယားဟာမြန်မာနိုင်ငံလိုပဲတရားစတာနဲ့တွင်းထွက်ပစ္စည်းပေါ်ကျော်ဝပေမဲ့တန်းပြီအုပ်ချုပ်တဲ့အစိုးရစနစ်တွေမကောင်းတာကြောင့်နိုင်ငံစလုံးကပြည်သူတွေဟာဆယ်စုနှစ်ပေါင်းများစွာဆင်းရဲဒွန်းထဲမှာနေလာခဲ့ကြရတာပါ။နိုင်ဂျီးရီးယားနဲ့မြန်မာနိုင်ငံအကြားတူညီတဲ့နောက်ထပ်အချက်တစ်ခုကတော့မတူညီတဲ့ဘာသာတရားနဲ့လူမျိုးစုတွေအတူရှင်တွဲနေထိုင်ကြတာဖြစ်ပါတယ်။ဒါကြောင့်လဲအခါအားလျော်စွာလူမျိုးရေးပဋိပက္ခဘာသာရေးပဋိပက္ခတွေဖြစ်ပွားလေးရှိပါတယ်။နိုင်ဂျီးရီးယားရဲ့စီးပွားရေးဟာမြန်မာနိုင်ငံလိုပဲအကျင့်ပြည့်ခြားစားမှုတွေလွှမ်းမိုးတဲ့စစ်အာဏာရှင်အဆက်ဆက်အောက်မှာနှစ်ပေါင်း40လောက်ဖြတ်တန်းခဲ့ရတာကြောင့်အခုချိန်မှာပြန်နလန်မထူနိုင်သေးပါဘူး။ဒါကြောင့်လဲတိုင်းပြည်အလုပ်လက်မဲ့အရေးအတွက်ဟာ30ရာခိုင်နှုန်းလောက်အထိထိုးတက်လာခဲ့တာပါ။ George Okere လို့ဘွဲ့ရပြီး6နှစ်ရှိလာပြီဖြစ်ပေမဲ့အခုချိန်အထိအလုပ်မရနိုင်သေးတဲ့သူတွေအတွက်တော့ဒီကိန်းဂဏန်းတွေဟာအထောက်အကူပြုစီမှာမဟုတ်ပါဘူး။ဒါကြောင့်လဲသူဟာမနဲ့မိုးလင်းလာတဲ့အလုပ်ရှာထွက်ရတယ်လို့Josh Okere ကပြောပါတယ
် You set out from your house in the morning not knowing where you're going to you just
တင်းကြီးတနေရာရောက်ရင်တော့တခုခုတွေ့မှာပဲဆိုတော့မျောလင်းချက်ကိုရင်မာပိုက်ပြီးဘယ်ကိုရောက်လို့ဘယ်ကိုပေါက်မယ်မှန်းမသိပဲမနေ့ကနေစပြီးတော့အိမ်ကနေခြေဦးတက်ရာကိုထွက်ရတာပါပဲ
နိုင်ဂျီးရီးယားနိုင်ငံရဲ့အလုပ်လက်မဲ့အရေးအတွက်ဟာလူဦးရေ16တန်းနဲ့ညီများတဲ့30ရာခိုင်နှုန်းအထိရှိကြောင်းအစိုးရကထုတ်ပြန်တဲ့ကိန်းဂဏန်းတွေမှာဖော်ပြထားပြီးဒီနှစ်ကုန်ပိုင်းမှာအလုပ်လက်မဲ့ဥယျာဉ်နောက်ထပ်နှစ်တန်းလောက်ထပ်တိုးလာနိုင်တယ်လို့ဆိုပါတယ်။ဒါပေမဲ့နိုင်ဂျီးရီးယားလူဦးရေစုစုပေါင်းရဲ့40ရာခိုင်နှုန်းလောက်ဟာအချိန်ပြည့်အလုပ်ရှိကြတာမဟုတ်ဘူးလို့ဆိုပါတယ်။နိုင်ဂျီးရီးယားရဲ့အလုပ်လက်မဲ့ပြဿနာဟာတနိုင်ငံလုံးကိုထိခိုက်နေကြောင်းစီးပွားရေးပညာရှင်အဇယ်အွန်ရက်ပယ်ရဲကပြောပါတယ်
။ It's also a question of the policy choices you make.In your trade policy, in your labor policy, in your industrial policy, even in your education policy.
ဒါဟာအစိုးရကချမှတ်ကျင့်သုံးနေတဲ့ကိုယ်တော်ရေး policy, အလို့သမားဆိုင်ရာ policy, စက်မှုလုပ်ငန်းပညာရေး၊ကျန်းမာရေးအဲ့ဒီ policy အားလုံးတို့ရဲ့အကျိုးဆက်တွေဖြစ်ပါတယ်။ဒါကခမားရဲ့စီးပွားရေး policy အပေါ်လူတို့ကဘယ်လောက်ထိယုံကြည်မှုရှိသလဲဆိုတာနဲ့ကိုယ်တိုင်းမိအတွင်းမှာထုတ်လုပ်တဲ့ခမားရဲ့ကုန်ပစ္စည်းနဲ့ဝန်ဆောင်မှုလုပ်ငန်းတွေကအရေးအသွေးဘယ်လောက်ကောင်းမွန်တယ်လဲဆိုတဲ့အချက်တွေကိုပြသနေတာလည်းဖြစ်ပါတယ်။အစိုးရဟာစီးပွားရေး policy တွေကိုလုံးဝနားမလည်ဘူးဆိုတာတွေကိုပြသနေတာလည်းဖြစ်ပါတယ်
။နိုင်ဂျီးရီးယားနိုင်ငံကလူဦးရေ88တန်းဟာအလွန်အလွန်ဆင်းရဲနှောင့်ပါတဲ့အခြေအနေနဲ့ရင်ဆိုင်နေရတာကြောင့်အရင်ကဆင်းရဲနှောင့်ပါတဲ့လူဦးရေအများဆုံးဖြစ်တဲ့အိန္ဒိယနိုင်ငံကိုကျော်လွန်ပြီးကမ္ဘာနံပါတ်၁ဆင်းရဲနှောင့်ပါမှုအများဆုံးနိုင်ငံအဆင့်ကိုရောက်သွားတဲ့အကြောင်းဝါရှင်တန်အခြေစိုက် Brookings Institute သုတေသနအဖွဲ့ကပြောထားပါတယ်။ဒါကြောင့်လဲဖေဖော်ဝါရီလမှာကျင်းပဖို့ရှိနေတဲ့နိုင်ဂျီးရီးယားသမ္မတရွေးကောက်ပွဲမှာအလုပ်လက်မဲ့နဲ့ဆင်းရဲနှောင့်ပါမှုကိစ္စတွေဟာနိုင်ငံရေးသမားတွေအဓိကမဲ့ဆွယ်စီယုံကြမဲ့အကြောင်းအရာတွေဖြစ်လာနိုင်ပါတယ်။ဒါပေမဲ့လည်းစီးပွားရေး policy အစ်တတွေချပြပြီးမဲ့ဆွယ်စီယုံကြလိမ့်မယ်လို့သူ့အနေနဲ့မြူဆကြောင်းနိုင်ငံရေးသုတေသီတဦးဖြစ်သူလန်ဒရီအိုရှိုးကပြောပါတယ
် Those who are watchers of Nigeria economy will have noticed that the economy has been fixated for a while. You know we have a very peculiar policy.
Nigeria nangan ye si bwa ye ha pon twe ka jet twe phin ni le so ra go saung chi ni ja du ri a long sri tha mi ja ba le me. Chinlo Nigeria ma thu ja jet tuk si ye. A ra ga ba le so ra ywe ka bwa ni la yin taing bi si bwa ye ga e set twa ra phit ba le.
Nipong 30 lao si bwa ja ka sat khe bi de naw taing bi si bwa ha pi ka de September la atwin a ne nge pyan le u mo la ka ba de. ဒါပေမဲ့အလုံးလက်မဲ့နဲ့ဆင်းရဲနှောင့်ပါမှုတွေများပြားနေတာကတော့ပြန်ပြီးနလန်မထူလာသေးပါဘူး။လက်ရှိသွားနေတဲ့အနုလက္ခဏာဆန်တဲ့စီးပွားရေးအခြေအနေကနေရုံထွက်နိုင်ဖို့အတွက်နိုင်ဂျီးရီးယားအစိုးရအနေနဲ့တစ်နှစ်ကိုအလုံးအကန်ပေါင်း၄သန်းလောက်ဖန်တီးပေးရမှာဖြစ်ပါတယ်။ဒါကြောင့်လဲဖေဖော်ဝါရီလရွက်ကောက်ပွဲမှာအနိုင်ရတဲ့သူအတွက်ဒီကိစ္စဟာအေယာမစင်ခေါ်မှုကြီးဖြစ်လာနိုင်ပါတယ်။ဒီရွက်ကောက်ပွဲမှာအဓိကရှင်ပြိုင်ကြမဲ့ပါတီကြီးတစ်ခုကတော့လက်ရှိအနာရ People's Democratic Party PDP နဲ့All Progressive Congress APC ပါတီတို့ဖြစ်ကြပါတယ်ဒီပါတီကြီးနှစ်ခုကိုကိုယ်စားပြုကြတဲ့သမ္မတလောင်းတွေကတော့ PDP ပါတီကလက်ရှိသမ္မတမိုဟာမက်ဒူဘူဟာရီနဲ့အတိုက်ခံ APC ပါတီကဒုသမ္မတဟောင်းတူဦးဖြစ်သူအတီကူအဘူဘကာတို့ဖြစ်ကြပါတယ်ရွက်ောက်ပွဲမှာအနိုင်ရတဲ့သူဟာ2019ခုနှစ်မတ်လ29ရက်နေ့မှာသမ္မတအဖြစ်ကျန်းသစ်စာကျင်းဆိုရမှာဖြစ်ပါတယ်ခင်ဗျာ